နေပြည်တော်မှာရှိတဲ့ wisdom hill နေကလေးတင်းကျောင်းတစ်ကျောင်းမှာနှစ်နှစ်အရွယ်မိန်းကလေးကတူအတ္တမပြုကျင့်ခံရတဲ့ကိစ္စတရားမှာစစ်ဆေးကြတာမျိုးစတင်နေပြီဖြစ်ကြောင်း AP သတင်းတရမှာပါရှိခဲ့ပါတယ်။တန်မြတ်ရှိခံရသူကိုအောင်ကျော်မျိုးဟာနေပြည်တော်ဒက္ခိဏတိလိခရိုင်တရားရုံးမှာ15မိနစ်ကြာကြာနာမှုခံယူခဲ့ပါတယ်။တန်မြတ်ရှိခံရသူကိုအောင်ကျော်မျိုးကိုမင်းအတွင်းကပထမဆုံးရဲကဖမ်းဆီးခဲ့ပြီးမြဲလဲတပ်ပြီးအထောက်ထားမခိုင်းလုံတာကြောင့်ပြန်လွှတ်ပေးခဲ့ပါတယ်။အာရမပြုကျင့်ခံရသူမိန်းကလေးရဲ့နာမည်ကိုနှစ်နာမကျော်မဖော်ပြပေမဲ့ Victoria ဆိုတဲ့နာမည်ဝတ်တဲ့သူကိုစာနာသူတွေကခေါ်ပေါ်တုံ့ပြန်ကြပါတယ်။ဒီအမှုမှာတရားအမှန်တရားပေါ်ပေါက်ဖို့နိုင်ငံအတွင်းမျိုးတွေမှာဆက်နက်ပြပွဲတွေရှိသလိုလူတော်များများကတော့ဆွဆွဲခံရသူဟာတကယ်တရားခံမဟုတ်ဘူးဆိုတဲ့သဘောထားအမြင်တွေလည်းရှိနေပါတယ်။ဆွဆွဲခံရသူရဲ့ရှေ့လေဥက္ကမောင်စောကတော့အမှန်တရားရရှိရေးအတွက်ဦးစားပေးဆောင်ရွက်သွားမှာဖြစ်ပြီးသူလွတ်မြောက်ရေးအတွက်ကူညီဆောင်ရွက်သေးပါသွားမယ်အပြင်ကိုပြည်မှုကျူးလွန်သူကိုလည်းပေါ်ထုတ်ဖို့ကြိုးစားသွားမယ်လို့တရင်တော့ကေကိုပြောခဲ့ပါတယ်။တနင်္လာနေ့မှာတော့တရားရုံးအပြစ်ဘက်မှာပုံများတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။အကောင်ကျော်မှုကိုအောင်ကျော်မျိုးရဲ့ဖခင်ဖြစ်သူဦးမြသိန်းကသူသားမှာအပြစ်မရှိကြောင်းလည်းပြောပါတယ်။နောက်တစ်ကြိမ်တရားရုံးရုံးချင်းရက်ကတော့ရုံးချင်းရက်ကတော့ဇူလိုင်လ2ရက်24ရက်နေ့ဖြစ်ပါတယ်ဆန့်။